မ္မာနိုင်ငံမှာမိဖို့ကြောင့်သုံးပစ္စည်းတွေဈေးတက်နေတဲ့အတွက်ဝင်ငွေနှပါလာတဲ့မိသားစုတွေအခက်အခဲကြုံနေရပါတယ်။လက်ရှိအခြေအနေမှာအလုပ်အကိုင်လဲရှားနေတာကြောင့်အများစုကစားဝတ်နေတဲ့အတွက်အတော်လေးအခက်အခဲဖြစ်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုက်ဦးကဆက်ပြောပြပါမယ်
။စစ်တကာအနာသိမ့်နောက်ပိုင်းစီးပွားရေးကျဆင်းပြီးပြည်သူတွေဝင်ငွေနှပါလာနေချိန်မှာပဲကုန်စည်တုံးတွေစမတန်မြင့်တက်နေတာကြောင့်ပြည်သူတွေအနေနဲ့စားဝတ်နေရေးခက်ခဲနေတဲ့ရှင်ဆိုင်နေကြပါလေစီတပိတ်တာကို6000ဝင်းကျင်စီပါဝင်ပြီးဖို့ကြောင့်သူပစ္စည်းတွေအားလုံးဈေးတက်နေတာကြောင့်အင်ရှင်မတွေခက်တွေ့နေရတာပါထန်းတမင်မျိုးနယ်ကဒေသခံတူဖြစ်တဲ့ဒေါ်တင်နေဦးကသူ့ရဲ့ခက်ခဲကိုခုလိုပြောပါလေ
ဟောကွန်ဆင်တော့နဲ့ပြတ်တက်ပြီးတော့ကအခုဟိုစာမီးဖို့ကြောင့်သုံးပစ္စည်းတွေဆိုလို့ရှိရင်ဒီစီစားငယ်ရုပ်တော်ပေါ့နော်စီဆိုလို့ရှိရင်လည်းအရင်ကအတိတ်တဲ့နေ့လာဆိုလို့ရှိရင်ဒါ2000ကျော်ဆိုရင်တပိတ်တာစားလို့ရတယ်ပေါ့နော်အခုကတော့ဒီဈေးကခောက်ချိုးတက်သွားတဲ့အခါကျတော့အခုကတပိတ်တာကိုဒီမှာရောင်းတာကတော့9000ပေါ့နော်အိမ်ဆိုင်တွေကတော့ဈေးကြတော့ကွာအရင်တော့ဆိုလို့ရှိရင်ဒါကစွန်းရွက်တရာဘိုးဆိုလို့ရှိရင်စီးလဲကြီးတယ်ကွာဈေးကလည်းနည်းတယ်အခုကျတော့အစီးတွေကသေးလဲသေးတယ်ဈေးကတော့များလာတယ်အဲ့လိုမျိုးပေါ့နော
်စစ်တကာနာသိပြီးနောက်ပိုင်းနိုင်ငံတကာနဲ့ချိတ်ဆက်လုပ်ကိုင်နေကြတဲ့လုပ်ငန်းတော်တော်များများရပ်သွားခဲ့တယ်လို့အရင်လိုပုံမှန်မလဲပတ်နိုင်တော့တဲ့စီးပွားရေးလုပ်ငန်းတွေလည်းအများအားဖြစ်နေပါလေ။ဒါကြောင့်လောကီရှားပါဝင်ဝင်တဲ့ချိန်မှာကုန်စည်လုံးမြင့်တဲ့ဒဏ်ကိုအတော်လေးခံနေရတာလို့ရန်ကုန်မြို့ကဒေါ်သေးသေးကလည်းပြောပါလေ
။ဝင်ငွေကကြတော့အရင်ထက်ထောက်ပတ်လောက်ရောကျသွားပြီးတော့ကုန်ကြဈေးကအရင်ထက်3000လောက်ကိုပိုပြီးကုန်ကြရလို့ပြောလို့ရတယ်။အရင်ဥပမာပေါ့နော်ပြောရလို့ရှိရင်အရင်တစ်သိန်းဝင်တယ်ဆိုအခု5000လောက်ပဲဝင်နေကွာ။ဆက်ငွေကကြတော့အရင်တုန်းကအမှ5000ပဲထွက်တယ်ဆိုရင်အခုတစ်သိန်းခွဲလောက်ကိုထွက်တယ်လို့ပြောလို့ရတယ်။ဒါလည်းဆိုတော့အကုန်လုံးကဆက်ဆက်ရအရင်နေ့မြင့်တက်နေတဲ့အခါကျတော့စမ်းမရေးချင်းတွေကလည်းမကောင်းတဲ့အခါကျတော့ဒီဘဝကလည်းကုန်တယ်စီးစည်းတွေကလည်းတက်တယ်စီးစည်းဆန်စည်းအကုန်စားပြည့်ဆက်တယ်ဆိုတဲ့အခါကျတော့အဆင်ပြေကြဘူးပေါ့နော်ပြောရမယ်ဆိုရင်တော့တရားမှာ69ယောက်ကဆင်မပြေဘူးပြောရရင်တော့အဲ့လိုမျိုးတွေဖြစ်နေကြတာအများသောအားဖြင့်ပေါ့ဗျာအမားတို့ကြားနေရတဲ့လူတွေတော်တော်များများအဆင်ပြေတယ်လို့ကြားရဲဆိုတာတရားမှာတရားမရှိဖြစ်နေဟုတ်က
ကိုဗစ်ကူးစက်မှုတွေကြောင့်ပြည်သူတွေစားဝတ်နေရေးခက်ခဲနေတဲ့ရင်ဆိုင်နေရတယ်လို့ဒီဘက်မှာလည်းစစ်တကာအာဏာသိမ်းလိုက်တာကြောင့်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ရင်ဆိုင်နေရတာပါနိုင်ငံတွင်းမှာလည်းငွေကြေးလက်ပတ်မှုနေပါနေသလိုကုန်စည်လုံးတွေလည်းမြင့်တက်နေတာဖြစ်ပါလေအခုတည်းအခြေအနေတွေဆိုးလာရင်ပြည်သူတွေငတ်မွတ်တဲ့အခြေအနေတွေဖြစ်လာမှာစိုးရိမ်နေလို့လည်းသူကပြောပါလေစစ်ကောင်စီအနေနဲ့ကုန်စည်လုံးပြဿနာကိုကင်တွယ်ထိန်းချုပ်ပြင်တယ်လို့လည်းဒေါ်သေးသေးကပြောပါလေ
ဆယ်လို့ဖြစ်တယ်လေဆိုတော့ဒီကုန်စည်လုံးကြီးကိုထိန်းချုပ်စေခြင်းနဲ့ဒီထက်တက်သွားမယ်ဆိုရင်ဝင်ဝင်မကောင်းတဲ့တစ်ချက်တက်သွားမယ်ဆိုရင်ဘာဖြစ်နိုင်လဲဆိုတော့ငတ်မွတ်ခေါင်းပါးရဲ့ပြဿနာတက်လာမယ်လူသားမှုတွေ၊ကြမ်းများမှုတွေအဲ့လိုမျိုးမလိုလားတဲ့ပြဿနာတွေအများကြီးတက်လာနိုင်တယ်လို့ထင်တယ်ဆိုတဲ့အခါကျတော့ဖြစ်တဲ့နာကစီးပွားရေးတောင်းပန်လာတာကတဖြည်းဖြည်းလုံးယူရမယ်အနေထားဆိုပြီးဒီကုန်စည်လုံးတက်တာတော့ထိန်းချုပ်လို့ရမယ်လို့ထင်တာပေါ့နော်အဲ့လိုထိန်းချုပ်နိုင်မယ်ဆိုရင်ကောင်းမယ်လို့တော့ယူဆမိပါတယ
်အထွေထွေစားကုန်တွေဈေးတက်နေသလို73စီတွေလည်းမြင့်တက်နေပါတယ်73စီဈေးတွေတက်နေတာကြောင့်ဝင်ငွေထွက်ဝက်လောက်ထိရောကျသွားတယ်လို့ဆံကုန်ပြောကငားရင်မောင်းသမားတူကလည်းပြောပါတယ
်ဟုတ်ကဲ့တဲ့ကတော့စီးဈေးတက်တာနဲ့ငါအဲ့လေရဈေးမရတာနဲ့ဆက်ကဲလို့မျိုးစုံစီပါ။အဲဒါတော့တော့လေရဲ့စီးပွားရေးကမကောင်းတဲ့အခါကြတဲ့အခါကျတော့ကုန်ပစ္စည်းတွေတက်တယ်လို့မျိုးပဲ။ကိုယ်တွေဇာပါတွေကလည်းသူတို့လည်းဟိုမသိနိုင်တဲ့အခါကြီးရှိရတယ်။ဒီမှာ4000နဲ့3000နဲ့ပဲလိုက်ရတာ။2000နဲ့1500နဲ့ပဲလိုက်ရတာ။တော့ဒီတော့ဆိုရင်တောင်းပါရင်1000လောက်ရအောင်ဆိုတော့အခု1000လောက်ပဲရအောင်။ဆက်ဝတ်ရှူတော့ဟောဟောတော့တော့အဲ့ဒီတော့အခက်ခဲတွေတော့များသွားရှိနေ
ဆီယာနာမသိခင်ကဓာတ်စီသေးတလီတာချက်900ဝင်းကျင်ကနေအခုဆိုရင်1500ချက်ကျော်ဈေးဖြစ်နေပါတယ်တိုက်ပွဲတွေဖြစ်တဲ့နေရာလမ်းမဆက်သေးခက်ခဲတဲ့နေရာတွေမှာဆိုဈေးတွေကပိုတော်မှကြီးတာပါမြန်မာနိုင်ငံမှာဆီယာနာသိမှုရဲ့ကိစ္စကြောင့်2020ခုနှစ်ထဲမှာလူကြီးထက်ဝက်လောက်ဆင်းရဲမွေးတင်မှုတွေနဲ့ကြုံရလိမ့်မယ်ဆိုပြီးကုလသမဂ္ဂကသတိပေးထားပါတယ်ခင်ဗျာ